လက်ရှိမိထီလာအရေးနဲ့ဆက်ဆက်နေတဲ့အကြမ်းဖက်မှုတွေမှာပါဝင်ပတ်သက်သူတွေကိုဘယ်ဘာသာဝင်ဖြစ်ဖြစ်ဘယ်လူမျိုးဖြစ်ဖြစ်ထိထိရောက်ရောက်ကန်တွယ်အရေးယူပြဖို့လူမျိုးတုံးတက်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအတွင်းဘူးချုပ်ရဲ့အထူးကိုယ်စားလှယ်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်မြန်မာနိုင်ငံအတွင်းလူနည်းစုတွေရဲ့အခြေအနေနဲ့ပတ်သက်လို့ဦးစားပေးနိုင်ငံအဆင့်နဲ့အဆင့်အနေနဲ့သူတို့မပြတ်ဆောင့်ကြည့်နေတယ်လို့လည်းပြောပါတယ်ကုသညုံကဆက်သွယ်မေးမြန်းထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
Mr. Adama Dien ဟာဒီကမ္ဘာနိုင်ငံအရရမှာလူမျိုးနွယ်တုံးတက်ဖြတ်ခံမှုဖြစ်လာနိုင်ခြေတွေကိုကြိုတင်ကာကွယ်ဖို့စောင့်ကြည့်အစီအခံရတဲ့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးကိုယ်စားလှယ်ဖြစ်ပါတယ်လက်ရှိဒီမြန်မာနိုင်ငံမိထီလာအရေးခင်းတဲ့ဆက်နွယ်တဲ့အကြမ်းဖက်မှုတွေပြန့်နှံ့လာတဲ့အပေါ်မှာသူ့အနေနဲ့စိုးရိမ်မခင်ဖြစ်တဲ့အကြောင်းပြောပါတယ်လူနည်းစုတွေနဲ့ပတ်သက်ပြီးတော့ကင်တွယ်တဲ့နေရာမှာဒီလက်တလောဖြစ်ရကူကြီးအာယုံမဆိုင်ပဲနဲ့ပရိပခဖြစ်စီတဲ့အကြောင်းရင်းကိုလည်းဖော်ထုတ်ဖို့လိုမယ်လို့သူကအကြံပြုပါတယ်။ဒါမှလည်းရရှိခံနိုင်မဲ့အဖြေထုတ်နိုင်မှာဖြစ်တယ်လို့ VOA မြန်မာပိုင်းကပြောပါတယ
်။ We are always concerned about the treatment of the minorities and of course we were very concerned about the situation in
မာဆိုရဲ့လူနည်းစုတွေပေါ်ကင်တွယ်ပြုမူနေတာတွေနဲ့ပတ်သက်လို့ကျွန်တော်အမြဲတမ်းစိုးရိမ်မခင်ဖြစ်မိပါတယ်။ကချင်နဲ့မြန်မာဆိုရတိုက်ပွဲတွေဖြစ်တာကြောင့်ကချင်ပြည်နယ်အတွင်းကအခြေအနေရခိုင်ပြည်နယ်အတွင်းရခိုင်ဗုဒ္ဓဘာသာတွေနဲ့မွတ်စလင်ရိုဟင်ဂျာတွေအကြဖြစ်တဲ့ကိစ္စတွေအပေါ်မှာစိုးရိမ်ပူပင်ခဲ့ပါတယ်။အခုမန္တလေးတိုင်းဒေသကြီးအတွင်းဗုဒ္ဓဘာသာဝင်တွေနဲ့မွတ်စလင်တွေအကြအကြမ်းဖက်မှုတွေကိုလည်းစိုးရိမ်မခင်ဖြစ်နေပါတယ်။မိထီလာမှာဖြစ်တဲ့လူမျိုးရေးနဲ့ဘာသာရေးအကြမ်းဖက်မှုတွေဟာမြန်မာနိုင်ငံအခြားမြို့တွေကိုပါကူးစက်ပြန့်နှံ့သွားပြီးနောက်ထပ်အကြမ်းဖက်မှုတွေဖြစ်လာနိုင်ခြေရှိနေပါတယ်။ဒါကြောင့်အကြမ်းဖက်မှုတွေကျေပြတ်မသွားအောင်ကာဝယ်ဖို့အဓိကကင်တွယ်ဆောင်ရွက်ရပါမယ်ဒီလိုဆောင်ရွက်ရမှာလက်ရှိဖြစ်နေတဲ့အကြမ်းဖက်မှုတွေရပ်တန့်သွားအောင်တွေမဟုတ်ပဲအကြမ်းဖက်မှုတွေဖြစ်ရတဲ့အကြောင်းရင်းကိုပါရှာဖွေကင်တွယ်ဖို့လိုပါတယ
်လက်ရှိမြန်မာနိုင်ငံအတွင်းမှာဒီလူနည်းစုအပေါ်မှာဆက်ဆံပြုမှုနေတော်နဲ့ပတ်သက်ပြီးတော့သူတို့အနေနဲ့အချင်းအတော်ကြာကလေးကမြန်မာနိုင်ငံကိုစောင့်ကြည့်နေတယ်လို့ Mr. DN က VOA မြန်မာပိုင်းကိုပြောပါတယ်အခုဒီကိစ္စမှာတော့အကြမ်းဖက်မှုမှာတာဝန်ရှိသူတွေပါဝင်ပတ်သက်သူတွေကိုတိတိယောက်နဲ့အရေးယူပြဖို့လဲအာဏာပိုင်တွေကိုတောင်းဆိုပါတယ
် We have been following of course the situation in Myanmar since 2006 and of course this continues to be one of our priority countries and recently as you know the latest incident of
2006ခုနှစ်ကလေးကမြန်မာနိုင်ငံအခြေအနေကိုစောင့်ကြည့်လေ့လာခဲ့တာပါမြန်မာနိုင်ငံရေးဟာကျွန်တော်တို့ရဲ့ဦးစားပေးစောင့်ကြည့်ရတဲ့နိုင်ငံစီရင်မှာဆက်ရှိပါတယ်မိတီလာမှာဖြစ်တဲ့ဘာသာရေးနဲ့လူမျိုးရေးအဓိကယုံတွေမှာပတ်သက်ဆက်နွယ်သူတွေကိုဘယ်ဘာသာဝင်ပဲဖြစ်ဖြစ်ဘလို့လူမျိုးပဲဖြစ်ဖြစ်ထိထိရောက်ရောက်အေးအေးယူပြဖို့လိုပါတယ
်လူမျိုးနွယ်တုံးတက်ဖြတ်မှုဒီကြိုတင်ကာကွယ်ရေးဆိုင်ရာကုလသမဂ္ဂအတွင်းမှုချုပ်ထူးကူစလဲအနေနဲ့လက်ရှိအခုဖြစ်နေတဲ့မြန်မာနိုင်ငံအခြေအနေပေါ်မှာသူ့ရဲ့သုံးသပ်ချက်ကတော့မြန်မာနိုင်ငံထဲမှာလူမျိုးနွယ်တုံးတက်ဖြတ်မှု genocide အဆင့်ထိတော့မတွေ့ရသေးဘူးလို့ပြောပါတယ်ဒါပေမဲ့လည်းဒီအခြေအနေပေါ်ဥတီပြီးတော့ဖြစ်လာနိုင်ခြေတွေအပေါ်မှာတော့စိုးရိမ်မိတယ်လို့ပြောပါတယ်
We are far from that genocide because as you know one has to really make a plan to exterminate wholly or in part a group because of its race religion nationality or whatever so but in this case we are far from that but however what we do
genocide လူမျိုးတုံးတက်ဖြတ်မှုလို့ပြောနိုင်တဲ့အဆင့်နဲ့အတော်ကြီးဝေးပါတယ်အဲ့ဒီအိဗေရဆိုရင်မျိုးနွယ်စုကြောင့်ဖြစ်စေဘာသာရေးကြောင့်ဖြစ်စေစတဲ့မတူကွဲပြားတဲ့အုပ်စုတစုဒါမှမဟုတ်အစိပ်ပိုင်းကိုလုံးဝအပြတ်ချေမုန်းမဲဆိုတဲ့အစီအစဉ်ကြီးရှိရပါတယ်။ဒါကြောင့်အခုကိစ္စကအဲ့လောက်ထိမဟုတ်သေးပါဘူး။ဒါပေမဲ့လည်းကျွန်တော်တို့ယုံကြည်ထားတာကျွန်တော်တို့ရဲ့စိုးရိမ်ချက်ကတော့မွတ်စလင်ရိုဟင်ဂျာတွေရဲ့အခြေအနေဟာအတော်လေးကိုဆိုးဝါးနေတဲ့ကိစ္စပါ။နိုင်ငံတကာကနေသူတို့အရေးကိုမိမောင်းထိုးပြောနေတာကိုကြိုဆိုသလိုပဲအစိုးရဘက်ကလည်းဒါကိုအရေးယူကင်တွယ်ဖို့တာဝန်ရှိပါတယ်။ဒီလိုခွဲခြားဆက်ဆံနေမှုတွေပေါ်အစိုးရအနေနဲ့အရေးယူဖြေရှင်းပေးဖို့ဆိုတာကိုလည်းကျွန်တော်တို့ကုလသမဂ္ဂနဲ့နိုင်ငံတကာအနေနဲ့ကလည်းမပြတ်တိုက်တွန်းနေရမှာပါ
မြန်မာနိုင်ငံမှာဒီပြုပြင်ပြောင်းလဲမှုတွေကြောင့်နာမည်ကောင်းရနေတဲ့အချိန်မှာအခုလိုဒီဖြစ်ရပ်တွေပေါ်လာတာကြောင့်မလို့တရားဥပဒေစိုးမိုးရေးနဲ့ဒီဘာသာရေးနဲ့လူမျိုးရေးပေါ်မှာအခြေခံတဲ့အကြမ်းဖက်မှုတွေမဖြစ်အောင်ကာကွယ်တားဆီးဖို့ရမှာဒီအစိုးရအနေနဲ့အဓိကပို့ပြီးတော့တာဝန်ရှိတယ်လို့ Mr. DN ကပြောပါတယ်တစ်ဖက်မှာလည်းလူမျိုးပေါင်းစုံဘာသာပေါင်းစုံနဲ့မတူကွဲပြားမှုရှိနေတဲ့မြန်မာလူဖွဲ့စည်းအတွက်မှာအပြန်အလှန်လေးစားမှုနဲ့ညီညွတ်စွာအတူရှင်တွဲနေနိုင်မှုအတွက်ဘာသာရေးခေါင်းဆောင်တွေနောက်ဒေသခံရပ်ဖက်ခေါင်းဆောင်တွေနဲ့လူမှုအတိုင်းဝိုင်းကအရေးပါသူတွေအားလုံးကြိုးစားဆောင်ရွက်ကြဖို့ကိုလည်းသူကတိုက်တွန်းထားပါတယ်ခင်ဗျာ